အင်ဒိုနီးရှားနိုင်ငံဘာလီကျွန်းအပန်းဖြစ်စခန်းမှာ2002ခုနှစ်ကဘုံခွဲတိုက်ခိုက်ခဲ့တဲ့အကြမ်းဖက်သမားသုံးဦးကိုဒီကနေ့တကောင်အချိန်ကျော်ကျော်လေးမှပဲတည်တံစီရင်လိုက်ပြီလို့အင်ဒိုနီးရှားနိုင်ငံကအတည်ပြုပြောကြားလိုက်ပါတယ်။ဒီအကြောင်းကိုအင်ဒိုနီးရှားနိုင်ငံဂျာကာတာမြို့တော်ကနေ VOA သတင်းတောင်း Nancy Amelia Collins ကတင်ဆောင်မှပေးပို့ထားပါတယ်။ကိုကျော်ကျော်သိန်းကအပြည့်အစုံကိုဆက်ပြီးပြောပြပေးပါအောင်နော်
။ဟုတ်ကဲ့ပါမညိုကြီး။အကြမ်းဖက်ဘုံခွဲသူသုံးဦးဖြစ်တဲ့Amrozi Nuhashim, Ali Gufran နဲ့ Imam Smudra တို့ကိုဂျာဗာကမ်းခြေအလွန်ကျွန်းတစ်ခုပေါ်မှာရှိတဲ့အကျဉ်းထောင်ထဲမှာတနင်္ဂနွေလင်းအားကြီးတကောင်ကျော်ရာနဲ့တည်တံပေးစီရင်ခဲ့တာဖြစ်ပါတယ်။ဒီအစ္စလာမ်ရဲ့စစ်သွေးကြွသုံးစလုံးဟာ Al Qaeda အဖွဲ့နဲ့အချိတ်ဆက်ရှိတဲ့ဒေသတွင်းအကြမ်းဖက်အုပ်စု Jamaa Islamiya GI အဖွဲ့ဝင်တွေဖြစ်ကြပါတယ်။ဘာလီကျွန်းပေါ်မှာဘုံခွဲဖို့ကြံစီလှုပ်ဆောင်ခဲ့မှုနဲ့လွန်ခဲ့တဲ့9နှစ်ကသူတို့ကိုဆွဲချက်တင်စစ်ဆေးခဲ့ပြီးတည်တံချမှတ်ထားတာပါ။အဲဒီ2002ခုနှစ်ဘုံခွဲမှုကြောင့်ဩစတြေးလျနိုင်ငံသားကမ္ဘာလှည့်ခီးသည်88ယောက်အပါအဝင်လူပေါင်း202ဦးသေဆုံးခဲ့ရပါတယ်။သူတို့တွေကိုတည်တံပေးစီရင်လိုက်တာကြောင့်နောက်ထပ်အကြမ်းဖက်တိုက်ခိုက်တာတွေဖြစ်လာမှာကိုစိုးရိမ်နေတဲ့အတွက်ဘာလီကျွန်းတစ်လျှောက်ရဲတပ်ဖွဲ့ကလူညုံရင်းတိုးမြှင့်ချထားပါတယ်။အရေးအတွက်နယ်လွန်းလှပေမဲ့ထုတ်ဖော်ပြောဆိုကြလေရှိတဲ့ဘုံခွဲသူတွေကိုထောက်ခံသူတွေကလက်တုံ့ပြန်တိုက်ခိုက်တာတွေလုပ်မယ်လို့တန်ဋိဌာန်ချပြောဆိုထားကြပါတယ်။အကြံဖက်ဝါရဆိုင်ရာကျွမ်းကျင်သူနဲ့နိုင်ငံတကာပြည်ပခန့်ရေးရာလီလာတဲ့အဖွဲ့ ICG ရဲ့အကြီးတန်းအကြံပေးပုဂ္ဂိုလ်ဆစ်ဒနီဂျုန်းစ်ကတော့ဒီတည်တံစီရင်မှုကြောင့်အကြံဖက်တိုက်ခိုက်မှုကြီးတွေဖြစ်လာမယ်လို့မထင်ပါဘူး။ဒါဟာလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်း GI အဖွဲ့ဝင်300ကျော်ကိုထောင်သွင်းအကျဉ်းချထားနိုင်ခဲ့တဲ့ရဲတပ်ဖွဲ့ရဲ့လုံဆောင်မှုကြောင့်GI အဖွဲ့အားနည်းသွားရတဲ့အတွက်ဖြစ်တယ်လို့သူကချီးကျူးပြောဆိုပါတယ
် I don't think that the execution changes anything. I don't think it closes a chapter. I don't think it opens a new one.
ဒီတည်တံစီရင်မှုကတခုခုပြောင်းလဲသွားအောင်လုပ်လိုက်တယ်လို့ကျမတော့မထင်ပါဘူး။အခန်းကဏ္ဍတစ်ခုပိတ်လိုက်တယ်လို့နောက်အစ်စ်တစ်ခုဖွင့်လိုက်တယ်လို့မျိုးကျမမထင်ပါဘူး။အတိတ်ကာလတုန်းကဖြစ်ခဲ့တဲ့ဘုံဖောက်ခွဲမှုတွေအ ਨੇ ဆုံးနောက်ဆုံးဖြစ်ခဲ့တဲ့၃ခုဟာခုထိလွတ်နေသေးတဲ့နူဒင်မိုဟာမက်တော့ပ်ရဲ့လက်ချဲလို့ကျွန်မထင်ပါတယ်။ဒါကြောင့်တည်တံစီရင်တာကြောင့်ဘာမှကွာခြားမသွားပါဘူး။အရင်ကတည်းကဆိုင်ရင်ဒီအုပ်စုအားနည်းသွားတာကရဲတပ်ဖွဲ့ရဲ့လှုပ်ဆောင်မှုတွေကြောင့်ဖြစ်ပြီးဘာလီဘုံခွဲသမားတွေနဲ့ဆက်ဆက်တဲ့လုပ်ရက်တွေနဲ့ပတ်သက်မှုမရှိတော့ပါပဲ
။မလေးရှားဝရမ်ပြည်နူဒင်မိုဟာမက်တော့ပ်ဟာဘာလီဘုံခွဲမှုကိုအဓိကကြိုးကင်သူလို့ယုံကြည်ကြပြီးသူဟာအင်ဒိုနီးရှားနိုင်ငံမှာပုံအောင်နေပွဲရှိတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဘုံခွဲတိုက်ခိုက်မှုတွေမှာတေဆုံးသွားတဲ့မွတ်စလင်လူမျိုးတွေကိုတောင်းပန်စကားဆိုတာကလွဲလို့ဘာလီဘုံသမားတွေဟာသူတို့ရဲ့လုပ်ရက်အတွေ့နောင်တရတဲ့ပုံဘယ်တော့မှမပြခဲ့ဘူးပါဘူး။ဘုံခွဲသမားတွေကိုတည်တံပေးပြီးတဲ့နောက်ကျွင်းကြံရစ်တဲ့ခန္ဓာကိုယ်တွေကိုဂျာဗာကျွန်းအလယ်ပိုင်းကသူတို့ရဲ့ဇာတိမျိုးစီတနင်္ဂနွေနေ့နှောင်းပိုက်မှာရဟတ်ရင်နဲ့ပြန်ပို့มาပါခန္ဓာကိုယ်တွေပြန်ရောက်လာတဲ့အခါကျရင်သူတို့တွေကိုသူရဲကောင်းတွေလို့ဂုံပြုတ်ကြိုမယ်လို့မိသားစုဝင်တွေနဲ့ယာနဲ့ချီတဲ့သူတို့ကိုထောက်ခံသူတွေကပြောဆိုကြကြောင်းပါခင်ဗျာ